တရုတ်နိုင်ငံပြည်ကင်းမြို့တော်မှာကျင်းပတဲ့ APEC အာရှပစိဖစ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲတက်ရောက်နေတဲ့ခေါင်းဆောင်တွေဟာတရုတ်နိုင်ငံကဥဆောင်တင်ပြတဲ့လွတ်လပ်စွာကုန်သွယ်ရေးစုံအတွက်ပနာမအခွင့်ပြုပေးလိုက်ပါပြီ။အမေရိကန်ဥဆောင်တင်ပြတဲ့အစီအစဉ်စာလွတ်လပ်စွာကုန်သွယ်ခွင့်ရရည်စူးစမ်းနေခဲ့တဲ့တရုတ်အစိုးရအတွက်ဒီလိုမျိုးခွင့်ပြုချက်ရလိုက်တာဟာအောင်မြင်မှုတရလို့မြင်ကြပါတယ်။တရုတ်သမ္မတရှီကျင်းပင်ကဒီလိုထောက်ခံမှုရတာဟာသမိုင်းဝင်အဖြစ်ပဲလို့အေဖက်စီဝေဝဲအပြင်မှာအင်္ဂါနေ့ကပြောသွားပါတယ်။ဒီလိုအင်္ဂါနေ့ကထောက်ခံမှုရတာဟာလွတ်လပ်စွာကုံသွယ်ရေးအတွက်အစပျိုးလှုပ်ဆောင်ဖို့ဘလို့အထောက်အကူဖြစ်စေလဲဆိုတာတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဒီကိစ္စကိုအောင်မြင်အောင်ဘလို့အကောင့်ထဲဖော်ရမလဲဆိုတာနှစ်နှစ်လေးလာရှာဖွေခွင့်ရတာကလောလောဆယ်လက်ဆုပ်လက်ကင်ပြနိုင်တဲ့ရလဒ်ပါပဲ။တရုတ်နိုင်ငံကိုတည်တည်တသာခြံထားခဲ့တဲ့ Pacific သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်မှုဆိုတဲ့ American ကသဘောကျတဲ့အနေမြေတပ်ဖက်ရေးနဲ့လဲဘာမှအနှောက်အယှက်မရှိပါဘူးဆိုပြီးတော့ American အရာရှိတွေကဒီအစီအစဉ်ကိုကြိုဆိုပါတယ်။ PK မြို့တော်မှာအင်္ဂါနေ့ကအဆုံးသတ်တဲ့ APEC ထိပ်သီးဆွေးနွေးပွဲမှာလွတ်လပ်စွာကုံသွယ်ရေးသဘောတူညီမှုတွေအတွက်အဓိကအလေးပေးဆွေးနွေးခဲ့ကြသလို American သမ္မတ Barack Obama အင်္ဂါနေ့ဗုဒ္ဓဘုရားနေ့တွေမှာတရုတ်ထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံတော့လဲဒီကိစ္စပဲအဓိကပြောဆိုခဲ့ကြတာဖြစ်ပါတယ်။အင်္ဂါနေ့ညပိုင်းမှာတော့သမ္မတ Obama နဲ့တရုတ်သမ္မတရှီတို့ညစာအတူသုံးဆောင်ကြမှာပါ။ဗုဒ္ဓနေ့မှာဆိုရင် Mr. Obama ရဲ့နိုင်ငံတော်ခီးစဉ်ဒစိတ်ဒေတာအဖြစ်နဲ့တရားဝင်ပြောဆိုဆွေးနွေးမှုတွေပြုလုပ်မှာဖြစ်ပါတယ်။အင်္ဂါနေ့အစောပိုင်းကတော့အစင်းမြင့်ဤပညာသုံးထုတ်ကုန်တွေပေါ်မှာကောက်ခံတဲ့အခွန်တွေကိုပယ်ဖြတ်ပေးမယ်ထူးခြားတဲ့သဘောတူညီချက်တစ်ခုကို American နဲ့တရုတ်တို့ရရှိခဲ့ကြပါတယ်ရှင်။